ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တာဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စည်းကမ်းသတ်မှတ်ချက်တွေမနေ့ဗုဒ္ဓဦးနေ့ကစလို့အသက်ဝင်ပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့စည်းကမ်းတွေအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ဖို့နဲ့လူငါအုပ်ထက်ပိုပြီးမစုဝေးဖို့တားမြစ်လိုက်တာဖြစ်ပါတယ်။ဒီစီးပွားရေးတွေကဇန်နဝါရီလ10ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ခုနှစ်ရတာကာလအတွင်းဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့ပြီးပြည်မြလူတစ်သိန်းမှ180နှုန်းလောက်ကူးစက်နေတာဖြစ်ပါတယ်။ဂျာမန်ကျန်းမာရေးဝန်ကြီးဂျန်စပန်ကတော့ Pfizer ဆေးကုမ္ပဏီနဲ့ German BioNTech ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးအသုံးပြုခွင့်ကိုဒီဇင်ဘာလ23ရက်နေ့မှာရနိုင်မယ်လို့ပြောပါတယ်။
Das ist eine gute Nachricht, dass eine Zulassung am 23.12.
ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်နေ့လောက်ခွင့်ပြုနိုင်မယ်ဆိုတာသတင်းကောင်းဖြစ်ပါတယ်။အချက်လက်တွေကိုစစ်စစ်နေပြီးလာမယ့်23ရက်နေ့မှာခွင့်ပြုမယ်ဆိုရင်တော့ဥရောပသမဂ္ဂနိုင်ငံတွေအားလုံးအတွက်သတင်းကောင်းတစ်ခုပါလို့ဂျာမနီကျန်းမာရေးဝန်ကြီးဂျမ်စ်ဖန်ကပေါ်တုံးနေကပြောပါရယ်။အခုဒီဆေးကိုဗြိတိန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်ဆေးဝယ်ဆိုင်ရာဝန်ထမ်းတွေကစပြီးထိုးပေးနေပြီဖြစ်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံကဒုတိယမြောက်ကာကွယ်ဆေးကိုထပ်ပြီးခွင့်ပြုပေးဖို့ရှိနေပါတယ်။အမေရိကန်အခြေစိုက်မွန်ဒါနာဆေးကုမ္ပဏီနဲ့အမျိုးသားကျန်းမာရေးသိပ္ပံကပူးတွဲဆန်းသတ်နေတဲ့ COVID-19 ကာကွယ်ဆေးကဘေးအန္တရာယ်ကင်းပြီးထိရောက်မှုရှိရာကိုကနဦးလေးလာချက်တွေမှာတွေ့ရှိရတယ်လို့အမေရိကန်အစားအသောက်နဲ့ဆေးဝါးကွက်ကဲရေး FDA တာဝန်ရှိသူတွေကအင်္ဂါနေ့ကကြေညာခဲ့ပါတယ်။နှစ်ကြိမ်ထိုးနှံဖို့လိုအပ်တဲ့မိုဒါနာရဲ့ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးတဲ့မပေးတဲ့ကို FDA ရဲ့ဇီဝဆေးပစ္စည်းထုတ်ကုန်ဆိုင်ရာအကြံပေးကော်မတီကဒီကနေ့ကြာတာပတိနေ့မှာအဆုံးဖြတ်ပေးဖို့ရှိပါတယ်။